ခုလိုတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ပန်းတိုင်၃ရက်ကိုဥတီလှုပ်ဆောင်မယ်လို့သမရဥဝင်းမြင့်ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားတာပါ။ဒီပန်းတိုင်၃ရက်ဟာတစ်ခုနဲ့တစ်ခုအမိထဲတဟဲပြူနေတာကြောင့်အစိုးရအနေနဲ့လက်တွေ့အကောင့်ထဲပေါ်ဆောင်သွားနိုင်ဖို့သာလိုအပ်တဲ့အကြောင်းနိုင်ငံရေးနဲ့သတင်းမီဒီယာအဖွဲ့အစည်းတချို့ကထောက်ပြထားပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းတင်ပြထားပါတယ်ရှင်။
ပြောင်စုလွတ်တော်မှာဒီကနေ့မနက်ပိုင်းကပြုလုပ်သွားတဲ့ကျန်းသက်စာကျင်းစုပွဲမှာသမရဦးဝင်းမြင့်ပြောသွားတဲ့ဦးစားပေးရည်မှတ်ချက်ပန်းတိုင်၃ခုဟာကျန်းရှိရဲ့ NLD ဆိုတာတက်တန်းအတွင်းခက်ခက်ခဲခဲပေါ်ဆောင်ရမယ့်အရာတွေဖြစ်နေပါတယ်။အထူးသဖြင့်ပြည်ထောင်ညှိနှိုင်းရေးကိုပေါ်ဆောင်ဖို့အစဉ်စဉ်ဆောင်ရွက်တဲ့နေရာမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်။2015နိုဝင်ဘာ10ရက်ရွေးကောက်ပွဲအပြီးနှစ်ရက်အကြာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်ယူထားတဲ့ဒေါအောင်ဆန်းစုကြည်ကအမျိုးသားပြည်နယ်တင်မြင့်ရေးသဘောထားကိုအခြေခံပြီးနိုင်ငံတော်သမ္မတပြောင်စုလွတ်တော်နိုင်ကတမရကာဝေးဦးစည်းကြုံနဲ့တွေ့ဆုံဖို့စာပေးပို့တောင်းဆိုခဲ့တာကိုကြည့်မယ်ဆိုရင် NLD အစိုးရအနေနဲ့မြို့သားပြန်လည်တက်မြက်ရေးနဲ့ပြည်တွင်းညဉ့်ဉန်းရေးကိုအားစိုက်ဆောင်ရွက်နေရဆိုတာထင်ရှားပါတယ်။အခုဦးဝင်းမြင့်အစိုးရတာဝန်ယူမဲ့လက်ချံတက်တန်းအတွင်းမှာလည်းဒီကိစ္စကိုအဓိကဆောင်ရွက်သွားမယ်ဆိုတာထင်ရှားနေပါတယ်။လက်ရှိမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့ရည်နဲ့စစ်တပ်ကြားမှာတော့သဘောထားကွဲလွဲမှုရှိနေတဲ့အတွက်ညဉ့်ဉန်းရေးကိုအချိန်ယူဆောင်ရွက်ရမှာဖြစ်တယ်လို့အများစုကယူဆထားကြပါတယ်။ငင်းငင်းလောကန်စင်နဲ့ပတ်သက်ပြီးရခိုင်မျိုးသားကောင်စီ ANC ရဲ့ထွေထွေအတွင်းရေးမှုလည်းဖြစ်ညီညွတ်သောတိုင်းသားလူမျိုးများ Federal Council UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောကသမရမင်ကုန်းနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြပါတယ
်။သူပြောဆိုချက်တွေကတော့အားရဒီမစရာကောင်းပါတယ်။ဒါပေမဲ့လက်တွေ့ပေါ့နော်လက်တွေ့ပေါ်ဆောင်တဲ့ခါမှာဒီ United ကိုပြင်ပြီးအောင်သူလုပ်နိုင်လားပေါ့နော်အဲ့ဒါကိုကျွန်တော်စောင့်ကြည့်ရမှာဖြစ်ပါတယ်။အဲ့ဒီမှာအဓိကအရေးကြီးဆုံးကတော့ဒီတိုင်းပြည်ကကျွန်တော်လူမျိုးပေါင်းစုံနဲ့ရှိခွဲတည်ထောက်ထားတဲ့တိုင်းပြည်ဖြစ်တယ်။အဲ့ဒါတော့ဆယ်ပြည်ထောင်စုမပေါ်ထွန်းပြီးကာလတလုံးဒီတိုင်းပြည်ကလည်းဒီစီဒီနဲ့ဆိုင်နေတဲ့ညီငယ်လေးကိုရမှာမဟုတ်ဘူး။ဒီသမနာဦးဝင်းမြင့်လက်ထက်မှာတော့လက်ရှိညီငယ်ရေးလုပ်ငန်းစဉ်ကိုကျွန်တော်ပုံမှန်လက်တွေ့ကြကြဆောင်ရွက်နိုင်ဖို့အတွက်ဆိုလို့ရှိရင်အခုလက်ရှိတိုင်းသားနေနေတွေမှာစွတ်တက်မတော်အနေနဲ့အကြောင်းမျိုးပြပြီးတော့ထိုးစစ်ဆင်နေတဲ့ပြည်ချတွေကိုအမြန်ဆုံးရထားပြီးမှတနိုင်ငံလုံးပြည်ထောင်စုကိုပေါ်ဆောင်ဖို့လိုပါတယ်။
ဖက်ဒရယ်ဒီမိုကရေစီပြောင်းစုကိုတည်ဆောက်နိုင်မှုဆိုရင်အနှစ်သာရပြည်ဝရဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲတွေကိုအများဆုံးပေါ်ဆောင်ဖို့လိုအပ်တယ်လို့ဦးထွန်းစောကဆက်ပြောပါတယ
်။အဲ့ဒီလိုမျိုးအနှစ်သာရပြည်ဝတဲ့တိတ်တွေရှိတဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲကနေတချင်းပဲကျွန်တော်တို့တိုင်းပြည်ရဲ့နော်အခြေခံနိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်။အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုနော်ကြည်ကြည်ပြန့်ပြန့်နဲ့ပေါ်ဆောင်နိုင်ဖို့လိုမယ်လို့ကျွန်တော်တို့မြင်တယ်။ကြောင်းမျိုးပြပြီးတော့မှာပေါ့လေဒီရှမ်းမှာတမျိုးရခိုင်မှာတမျိုးမုံမှာတမျိုးကန့်သက်နေတာတွေကတော့မလုတ်သိဘူးလို့ကျွန်တော်တို့မြင်တယ်
။သမရရဲ့မိန်ကောမှာသတင်းမီဒီယာရဲ့အခန်းကဏ္ဍကိုအလေးအနက်ထားကြဖို့ပြောသွားတာကိုလည်းတွေ့ရပါတယ်။မြန်မာသတင်းပညာသိပ္ပံရဲ့သင်တန်းမှုတူဖြစ်တဲ့ဦးစောထိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ။အ
ဲ့တော့အလေးထားမယ်ဆိုတာကအတားအယီရေပုံရဆင်နေ။ဘာလုတ်သေးမလဲဘယ်လိုမျိုးလိုရတာတွေကြောင်းလဲမလဲဆိုတော့မသိတာသေးဘူးဒီလိုမြင်နေ။ဒါပေမဲ့အကောင့်အတက်ပြောင်းနေပါတယ်။လက်ရှိတက်တော့တိုးတက်မှုတွေရှိလာနိုင်စရာရှိတယ်ဆိုတော့မြင်ပါတယ်။ကြရင်လည်းလောလောဆယ်ကဘလူဒီလဲဆိုတဲ့အခါကြာလို့ရှိရင်ဒီတည်င်းသမားတွေကဒီကအစိုးရကိုယ်တိုင်ကိုကတရားစွဲမှုတွေကိုလူလဲ့ပြီးခံရတယ်ပေါ့။အဲ့တော့2010ရှေ့ပိုင်းပေါ့နော်ဒီဒီမိုကရေစီမဖြစ်ခင်ရှေ့ဆိုရကာလနဲ့ရှင်ရင်တော့နည်းနည်းလေးတာတယ်လို့ရှိပေမဲ့တိုးတက်တဲ့မလောက်တော့လုံးဝတိုးတက်လာခြင်းမရှိသေးဘူးပေါ့နော်။အဲ့တော့ပြင်ပါလေတည်င်းလောလောဆယ်အခြေအနေကတော့မကောင်းသေးဘူးပ
ေါ့။အကြမ်းလိုက်စားမှုတက်ဖြတ်ရေးအပါအဝင်မွေးစည်းဝါးကိစ္စတွေကိုနှိမ်နှင်းဆောင်ရွက်တဲ့နေရာမှာလဲအစိုးရဆက်ဆက်မှာအားနည်းချက်တွေရှိနေပါတယ်။တရင်းစာဆရာတဦးဖြစ်တဲ့ကိုတီဟာသွေးကသူ့ရဲ့အမြင်ကိုအခုလိုသုံးသပ်ပြပါတယ
်။ကျွန်တော်အမြင်ပြောရရင်တော့ပြီးခဲ့တဲ့တမရပေါ့နော်ဟိုတူတင်းစုံလက်ဆံပါဒီကိစ္စတွေမကြိုက်ကြနိုင်မှုဆိုတော့ကရပ်သားနေနေတဲ့ဒီလိုမျိုးလုံခြုံရေးကိစ္စတွေနောက်တရားဥပဒေကိစ္စတွေကိုမကျွမ်းကျင်မနိုင်နေတာလည်းဟိုကျွန်တော်တို့ဒီလိုစီမံကိန်းတွေချပြီးတော့ပေါ့နော်အကောင့်တွေပေါ်ဖို့တော့တခါဟိုတကယ်ကြီးရောက်ပေါ့ရနိုင်တဲ့ရန်ရည်ရတစ်ခုပြောင်းပြီးတဲ့ဝန်ကြီးဌာနကို transform ပြည်ပြောင်းလဲမှုမလုပ်နိုင်တဲ့ပြဿနာတော့ဦးဝင်းမြင့်လက်ထက်မှာပြည်ထောင်ဝန်ကြီးဌာနကိုဒီလိုကိစ္စမျိုးတွေကြီးကြီးကြပ်ကြိုက်တွေ့နိုင်အောင်တော့တခါဒီမဟာဗျူဟာကြပါတော့တကယ်ကိုပပြောင်းအောင်ကြိုက်တွေ့နိုင်အောင်မဟာဗျူဟာဒီစီမံချက်ရေးဆွဲပြီးလုပ်နိုင်မှာဖြစ်ပါမယ
်။သမရဦးဝင်းမြင့်ရဲ့မိန့်ခွန်းအဆုံးမှာတော့သူ့အနေနဲ့ပြည်သူတွေမြင်ကျင်တွေ့ကျင်တဲ့အကြောင်းလေးတွေကိုမျက်ဝါးထင်ထင်တွေ့မြင်နိုင်အောင်ပြည်သူတွေနဲ့အတူမမိတ်မတုံစူးစမ်းဆောင်ရွက်သွားမယ်လို့ကတိပြုသွားပါတယ်။